နယ်သာလနိုင်ငံသားကွန်တိုရင်းနဲ့ဖွံ့ဖြိုးရေးဝန်ကြီးစီဂရစ်ကတ်ရဲ့ဒီသတင်းပတ်အတွင်းမြန်မာနိုင်ငံခီးစင်မှာတော့နိုင်ငံတော်အတိုင်အမြန်ပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးမယ်လို့နယ်သာလအစိုးရကသတင်းထုတ်ပါတယ်။ရိုဟင်ဂျာ2000ကျော်ပထမဆုံးအုပ်အင်းနဲ့လာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုပြန်လာဖို့ရှိနေချိန် ဆန္ဒအလျောက်ဖြစ်မှသာဆောင်ရွက်ဖို့နယ်သာလန်ဘက်ကစက်ပြီးတိုက်တွန်းမှဖြစ်တယ်လို့ဒီသတင်းပါတွေ့ဆုံဆွေးနွေးမှုတွေမှာလည်းဒီကိစ္စကိုတိုက်တွန်းပြောဆိုမယ်လို့ဝန်ကြီးကပြောဆိုထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားမယ်နယ်သာလန်နိုင်ငံသားကွန်ပဏီနဲ့ဖွံ့ဖြိုးရေးဝန်ကြီးကအချိန်လေးကိုဘပေါင်းဆောင်ကရှုမြင်သုံးသပ်နိုင်ဖို့နိုင်ငံရေးသုံးသပ်သူတ အကူအညီတွေထောက်ပံ့ပေးမှုတွေကိုဝင်ကြီးအနေနဲ့အတွင်းကြကြလေ့လာဖို့ဆန္ဒရှိတယ်လို့လည်းအစိုးရထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။ဒုက္ခသည်တွေကသူတို့ကိုရိုဟင်ဂျာဖြစ်အတိမှပြုဖို့နိုင်ငံသားဖြစ်ခွင့်ပေးဖို့အပါအဝင်ထာနေပြန်နိုင်ရေးအတွက်မြန်မာအစိုးရကိုတောင်းဆိုချက်အတော်များများရှိနေပါတယ်။မြန်မာအစိုးရဘက်ကတော့မြန်မာဘက်ကနေထွက်ပြေးရသူတွေကိုလက်ခံမယ်လို့ပြောထားပြီးမယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားချင်းရဲ့အတွက်လည်းအာမခံချက်ပေးမထားပါဘူးရှင်။